တော်ရရှင်များရှင်ခံယူချက်နဲ့တက်ရှင်မယ်ဆိုတဲ့ခဏလေးမှာဒီတစ်ပတ်မြန်မာဒီမိုကရေစီရေးအတွက်တိုက်ပွဲဝင်နေသူတွေထဲကမိတိလာမြို့နယ်မြို့သားဒီမိုကရေစီအဖွဲ့အတွင်းရင်းမှုဒေါ်မြင့်မြင့်အေးရဲ့ခံယူချက်တွေကိုနားဆင်ရမှာပါဒေါ်မြင့်မြင့်အေးဟာလူငယ်ဘဝကတည်းကဒီမိုကရေစီဆိုတာကိုမသိနားမလည်ခဲ့ပေမဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီဆိုတာကိုလည်းအယုံကြည်မရှိခဲ့ဘူးလို့သူကပြောပါတယ်
1989ခုနှစ်အောက်တိုဘာလမှာကျမမိလာမှာပဲဂျပန်ဘာသာစကားပြန်လိုင်းစင်ရရှိဖို့အတွက်အင်တာဗျူးတစ်ခုကိုဖြေရတယ်။အင်တာဗျူးမမေးခင်မှာကိုရီးယားဆိုရင်ဖြည့်ထားတဲ့ချက်လက်တွေကြည့်ပြီးတော့ကျမကလည်းဆက်လာပါတီဝင်နံပါတ်တွေရေးဖြည့်မထားတော့ပါတီဝင်ဘူးလားလို့သူကမေးတယ်။ကျမကပါတီဝင်ဘူးလို့အဖေမျိုးဝင်လားပေါ့ညီကောင်မတော်ရောဝင်လားပေါ့အဲ့လိုမျိုးမေးတော့ကျမကဘယ်သူမှမဝင်ဘူးလို့ဘာလို့မဝင်တာလဲလို့မေးတော့ကျမအယုံကြည်မရှိလို့မဝင်တာလို့အဲ့ဒီတော့ငါဖြေခဲ့တာပါ။ကျမနိုင်ငံရေးကိုနားလဲတာနားမလဲတာလောက်တာမလောက်တာတဲ့မဆလာခစ်ကကိုလမ်းစဉ်လည်းမွင်ခဲ့ဘူး။အင်းမဆလာပါတီလည်းမွင်ခဲ့ဘူး။တိတိကျကျမှန်မှန်ကန်ကန်ပြောရရင်တော့အဲ့ဒီအချိန်တုန်းကဒီမိုကရေစီဆိုတာကိုကကနနကြားလည်းမကြားခဲ့ဘူး၊သိလည်းမသိခဲ့ဘူးလို့ပြောရမှာဖြစ်ပါရဲ့
။တရားမှုတွေကိုမခံကျင်တဲ့စိတ်ကြောင့်1988ခုနှစ်လူလူအောင်ကြွားမှုဖြစ်ခဲ့တုန်းကဆန္ဒပြပွဲတွေမှာပါဝင်ခဲ့တယ်လို့လည်းဆိုပါရယ်။
1988နိုင်ငံရေးလူလူအောင်ကြွားမှုအရေးတော်ပုံကြီးဖြစ်လာတဲ့အချိန်မှာတော့ကျမကဘွဲ့ရကျောင်းသားဟောင်းများအဖွဲ့အထဲမှာပါဝင်လို့ရှားခဲ့တယ်။ဟိုမိလာစီကြီးအနောက်ဖက်ကားလမ်းမပေါ်မှာလေလောက်တဲ့ပေါ့၃ရက်ထိုင်တပိတ်ပေါ့အဲ့မှာလည်းကျမတို့ပါဝင်ခဲ့တယ်။၃ရက်စလုံးပေါ်လမ်းပေါ်မှာနေပူတဲ့မှာနေခင်းမှတော့အထမင်းမစားအဲ့လိုအစားကဆန်ထိုင်တပိတ်ပေါ့အဲ့လိုမျိုးအဲ့တော့ကြေးရတချို့ကိုလည်းသွားပြီးတော့ဟောပြောခဲ့တယ်။နိုင်ငံရေးတရားပွဲမှာလည်းပဲဘာမှတော့သိနားမလဲမပြောတတ်ပြောတဲ့နိုင်ငံရေးစကားတွေပြောခဲ့သေးတယ်
။မြို့သားဒီမိုကရေစီအဖွဲ့ချုပ်ထဲပါဝင်ခဲ့တဲ့အကြောင်းကတော့ဒေါအောင်ဆန်းစုကြည်ကိုကြီးညိုရာကနေစခဲ့ပါတယ်တဲ့
1988စက်တင်ဘာ18စစ်အာဏာသိမ်းပြီးပါတီစုံတွေပေါ်လာတော့မြူသားဒီမိုကရေစီဖွဲ့ချုပ်ကိုဝင်မလားလို့လာမိကြတယ်ကျမစချင်းဝင်ရူအဲ့ဒီအချိန်တော့ BBC မှာဒေါအောင်ဆန်းစုကြည်ကိုမေးတဲ့မေးခွန်းတစ်ခုကိုဒေါအောင်ဆန်းစုကြည်ကတင်းတင်းမြန်မြန်တထက်မြည့်ပဲစချင်းမဲ့ဖြေကြတဲ့ပုံမှာကျမတို့တာဖာမြန်ဆိုတော့ကဒေါအောင်ဆန်းစုကြည်တိတ်တဘောကြနှစ်ချိုက်တယ်အဲ့ဒီနောက်ကျမတို့ရှစ်လေးလုံးနှစ်ပတ်လဲဖြစ်တဲ့1989နေ့မှာပဲမှတ်မှတ်ရအန်ဒီပါတီကိုကျမဝင်ခဲ့တယ်
2009ခုနှစ်ကစပြီးဒေါအောင်ဆန်းစုကြည်လူမြောက်ရေးအင်္ဂါနေ့တိုင်းဆွန်းလောင်းလူပွဲကိုမိတိလာမြို့မှာစပြီးတော့လှုပ်ဆောင်ခဲ့ပါတယ်။အဲ့ဒီအတွေ့ရွေးကောက်ပွဲကော်မရှင်ရဲ့တားမြစ်မှုတွေကိုလည်းခံခဲ့ရတယ်လို့ပြောပြပါတယ်
။2009မေလလောက်တည်းကစပြီးကျမကအင်ရှိမှာထွက်ပြီးတော့ဒေါအောင်ဆန်းစုကြည်လူမြောက်ရေးအင်္ဂါနေ့တိုင်းစုတောင်းဆွန်းလောင်းလူပွဲဆိုပြီးတော့ကျမဆိုင်းဘုတ်ကိုလှုပ်ထားတဲ့စာတန်းကိုဟိုစတစ်ကာနှစ်တန်းရေးပြီးတော့ကတ်ထားပြီးတော့အဲဆိုင်းဘုတ်ကိုကျမထောင်းထောင်းပြီးဆွန်းလောင်းတယ်ခုစနေနေ့ကြော်သွားပြီပေါ့လေဆိုတော့အဲ့ဆိုင်ပုံးနဲ့ကျမလောင်းနေကျမကိုကော်မရှင်ကနေခေါ်ပြောတယ်အဲ့အရင်ဆဲကိုလာမယ်ဆဲနေတော့တစ်ခါခေါ်ပြောတယ်အဲ့ချက်လေးချက်ပေါ့အဲ့ဒါကိုအဲ့ဒီအချိန်ကာလပေါ့ဒါစက်တင်ဘာစဖြစ်နေပြီနံပါတ်1ကရိုက်ရိုက်အကျန်းသားရေးနေတရားဥပဒေစိုးမိုးရေးကိုလေးစားလိုက်တာပါတဲ့နံပါတ်2ကဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအင်္ဂါနေ့တိုင်းစုတောင်းဆွမ်းလောင်းလူပွဲဆိုတဲ့ဆိုင်ပုံးချိန်ပြီးတော့ဆွမ်းမလောင်းရဘူးတဲ့3ကစီတန်လမ်းလျှောက်ခြင်းမပြုရဘူးတဲ့4ကတော့ပြည်ပမီဒီယာတွေနဲ့ပြောတဲ့အခါမှာပေါ့လေသတင်းကိုမှန်မှန်မှန်စစ်စစ်ပြီးမှပြောပါလို့ကျွန်တော်အဲ့ချက်လေးချက်ပြောတယ်
တက္ကသိုလ်ကျောင်းပြီးကစားပြည်ပနိုင်ငံထွက်ပြီးအလုံးလုံးတဲ့အခါမှာပြည်ပနိုင်ငံတွေရဲ့တိုးတက်ဖွံ့ဖြိုးမှုတွေကိုမြင်တွေ့ခဲ့ရကမိမိတိုင်းပြည်မိမိလူမျိုးတိုးတက်ချမ်းသာစေခြင်းနဲ့ဆန္ဒတွေပေါ်ပေါက်လာခဲ့ရတယ်လို့ပြောပါတယ်
တက္ကသိုလ်ပြီးကစားဒီမိုကရေစီစနစ်နဲ့တိုးတက်ထွန်းကားနေတဲ့ဂျပန်နိုင်ငံကိုရောက်ခဲ့ပြီလားဆိုတော့ကိုတိုင်းမျိုးလည်းတိုးတက်ထွန်းကားစေခြင်းနဲ့ဘာတယံစာတမှမထွက်တဲ့ပင်လယ်တွေပတ်လည်ဝိုင်းနေတဲ့ကျွန်းနိုင်ငံလေးကလူနေမှုအစဉ်အမြဲမြင့်နေနိုင်တာဒီမတရားဖိနှိပ်ချုပ်ချယ်တဲ့တပါတီအာဏာရှင်စနစ်တို့စစ်အာဏာရှင်စနစ်တို့ကျင့်သုံးတာမဟုတ်လို့ဆိုတာတော့နားလေတယ်အဲ့တော့ကိုမြန်မာနိုင်ငံမှာလည်းပဲဒီလောက်တောင်မှတယံစာတတွေပေါ်များနေတာရွှေငွေကြောက်တံပြားများတွေတစ်တော့ရေနံ gas တန်းတွေတွေပေါ့နော်မြန်မာနိုင်ငံမှာပြည်သူလူထုအများစုကဆင်းရဲမွဲတေမှုနဲ့ရှန်ရှန်ခံစားနေရတာဒီတပါတီအာဏာရှင်စနစ်စစ်အာဏာရှင်စနစ်ကြောင့်ဖြစ်တယ်။တယံဇာတာပေါ်ကျော်ဝါတဲ့မြန်မာနိုင်ငံကိုဟိုမြန်မာပြည်သူလူထုချမ်းသာစေခြင်းနဲ့ကျွန်မစိတ်ဆန္ဒ
။ပြည်သူလူထုအတွက်တက်နိုင်တဲ့ဘက်ကလှုပ်ဆောင်ရင်းအမှန်တရားကိုဖော်ထုတ်ခြင်းနဲ့ဆန္ဒကြောင့်ပြည်ပမီဒီယာတွေနဲ့ဆက်သွယ်ပြောဆိုတာတွေလည်းရှိလာရတယ်လို့ဆက်ပြောပါတယ်
ရဲလဲရဲမို့လို့အဲရဲနဲ့ပတ်သက်လို့လည်းရိုက်ခံရလို့လက်ကျိုးပါတယ်ဆိုပြီးတော့တိုင်တာကိုတရားခံဘယ်မှာနေသလဲဆိုတာကိုရိုက်ခံရတဲ့သူကိုစုံစမ်းပေးရမယ်ဆိုပြီးတော့ပြန်ပြီးခိုင်းတာမျိုးလို့ပေါ့လေတရားရုံးကြတယ်ငွေလက်ထိုးနိုင်တဲ့သူဘက်ကဘက်လိုက်တယ်တရားလူကတရားခံဖြစ်တရားခံကတရားလူဖြစ်အဲ့ဒါတွေကိုကျမစီလာပြောကြတယ်ကျမတော့တန်းနိုင်ဆုံး အထက်ဆင့်ဆင့်ကိုပြောပြီးတယ်အကူအညီတောင်းရင်မတတ်တာလို့ရှင်မီဒီယာနဲ့ပြောတယ်အဲမီဒီယာကနေပါလို့ရှင်တော့အခုဆင့်ဆစ်တယ်ပြည်လူမှုရလာလဲရှိတယ်အထက်ကဆင့်ဆစ်တာမလို့လမ်းဝေပို့ရသွားပြီးတော့ပို့ယူသွားပြီးတော့ပြည်လက်တင်းတလောက်မပြည်လဲပဲနဲ့ဒီတိုင်းဒီတိုင်းမင်းနားလဲလူကလည်းနားမြင်နားလာလဲရှိပါတယ်အဲကျမအန်အယ်ဒီပါတီမှာမှာလူလူနားလာတွေတနိုင်တစ်ပိုင်းအကျိုးဆောင်ပေးနေတယ်အာန ดิโมคราซีขึ้นยาวลุ่ยเองทางสันสุจีปิดดูรูดูด้วยเนี่ยนะแค่มุโยตามุโจซามุกบ้านนั่งอันดีดีเลยลิซาจิโนบุคคลมุเรจังทางสันสุจีกูยืนยันเลยกูกบ้านนั่งอันดีดีเลยกูยืนมุเนี่ยกูแต่งดีเลยสีวายเลยผมโยตัวเดียวหมดชัดชินเลยจริงยาจริงกูเจ้าละมาปิดดูรูดูชัดชินเลยงี้กูสิฉันตายละไม่รู้จะมาดูมีอะไรขึ้นมากูเรียนสิฉันตายเลยเปลี่ยวเลยเปลี่ยวตัวเลยอาณาชินแล้วกันเลยลุงยาวลาบิสโลชินดูดีตัดกันยาวงาลุงไหนดรามาบาลาสุบิโรปิดดี မြန်မာနိုင်ငံမှာမြန်မာပြည်သူလူထုအတွက် democracy နဲ့လူခွင့်ရေးရရှိတဲ့အထိအောင်မရရအောင်ဆက်လက်လှုပ်ဆောင်သွားပါမယ်မြန်မာနိုင်ငံဟာပတ္တပါဒီအာဏာရှင်စနစ်ဆက်အာဏာရှင်စနစ်အောင်မှာမြန်မာပြည်သူလူထုကထွေထွေလူမှုဒုက္ခရောခါးစည်းရင်စီးပြီးမတရားခံနေကြရတယ်မမျှမတခံနေကြရတယ်ဆိုတာကြာလီဆိုးလီခံနေကြရတယ်ပဲကျမ်းမာရေးလူမျိုးစီးပွားပညာရေးဘာတစ်ခုမှမကောင်းအဓိကတော့နိုင်ငံရေးကောင်းမှအရေးဟာလဲကောင်းမှာပေါ့လေ ကျမနိုင်ငံရေးကတော့အခုလက်ရှိလုပ်နေတယ်ဘယ်အစိုးရပဲတက်တက်ပြည်သူလူထုဘက်ကပဲရက်တည်မယ်ပြည်သူလူထုနဲ့နာတာကိုဖော်ထုတ်မယ်အားနည်းသူပြည်သူလူထုကိုဖေးမမယ်ကူညီမယ်ပြည်သူမျက်နှာကိုပဲကြည့်မယ်လို့ကျမပြောချင်ပါတယ်မင်းလေးတိုင်းမိထီလာမြို့နယ်ကမြို့ချစ်စိတ်တဲ့ပြင်းထန်တဲ့မြန်မာအမျိုးသမီးတဦးရဲ့ခံယူချက်နဲ့ယုံကြည်ချက်တွေကိုခန်းစားနိုင်ဖို့တင်ပြလိုက်ရပါတယ်ရှင်